တနင်္ဂနွေလုံးပြစ်ခတ်ရစရေသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့၈ဖွဲ့ကထိပ်တီးခေါင်းဆောင်တို့ရဲ့အရေးပေါ်အစည်းအဝေးကိုဇွန်လ10ရက်နေ့ကနေ17ရက်နေ့အထိကီရင်အမျိုးသားအစည်းအရုံး KNU ဌာနချုပ်ရှိရာလော်ခီလာစခန်းမှာကျင်းပခဲ့ပါတယ်။ဒီထက်မှာ NCA လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့ရဲ့စိန်ခေါ်မှုပြဿနာတွေကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP အဖွဲ့ဝင်တို့ဖန်စီခံရတဲ့ကိစ္စတွေမှာငြင်းငြင်းရေးဆွေးနွေးမှုတွေကိုမထိခိုက်အောင်ဆောင်ရွက်ဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကထိပ်တီးခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးကိုတရက်ခွဲကြာကျင်းပပြုလုပ်ခဲ့ပြီးမှတော့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်၈ဖွဲ့ကြားမှာဖြစ်ပွားနေတဲ့ပြဿနာတွေကိုနိုင်ငံရေးအရဆွေးနွေးအဖြေရှာတဲ့ဤကိုတုံးပြီးလှုံ့ဆော်သွားမှာဖြစ်တယ်ဆိုပြီး NCA လက်မှတ်ရေးထိုးထားတဲ့ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရဲ့နိုင်ရကဘုံမူကြီးခေါ်စာကအခုလိုပြောပါတယ်
။နှစ်ပြည့်မှာကျွန်တော်တို့ဒီနှစ်တည်းမှာဆက်လက်ရင်ဆိုင်သွားမယ့်စိတ်ကောင်းမှုတွေနဲ့အရှိလုံးမှာပင်နေတို့အဖွဲ့ဝင်၈ဖွဲ့ကြားမှာဒီအကောင့်တွေဖော်ထားတာမှာပါလေဒီ NCA အကောင့်တွေမှာရှိတဲ့အဖြစ်ငော့လေးတွေပါညာကိုနှိမ့်ဖြူရှာဖို့အတွက်ပြီးတော့ရေးပေါ်လာဖြစ်ပါတယ်ဒီ NCA မှာဘုံလက်မှတ်ရေးထိုးတဲ့အဖွဲ့ရှိစစ်ဖွဲ့နဲ့ဒီသမ္မတနဲ့တော်လကောင်းပါလေအစိုးရနဲ့တော်လကောင်းအဲဒီမှာပြီးတော့နှိမ့်ဖြူရှာတဲ့အမဲမကင်းကြီးတခုကိုကျွန်တော်တို့ဖော်ထုတ်ထားပြီးတော့ရှာပြရမယ်နောက်မှတို့အခြေခံမျိုးတွေသူ့ပိုင်တွေနဲ့နီးနာဘူးကျွန်တော်ကခြုံငုံပြီးတော့နေချမ်းရည်ကိုလည်းဟိုမထိခိုက်တော့အတက်ကလည်းဒီလိုပြဿနာလေးပေါ်ရဖြစ်အတိအချာပဲနှိမ့်လာလေအောင်အဲ့ဒါမျိုးကိုကျွန်တော်တို့ဆင်းရဲသွားတယ်ဆက်မ
ှဆွေးနွေးပွဲအတွင်းမှာတော့အပြစ်ခတ်ရစေးလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့ရဲ့အနာဂတ်အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ဒီထဲမှာဒီဇင်ဘာလ9ရက်နေ့တုန်းက NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ထဲမှာပါတဲ့ရခိုင်လွတ်မြောက်ရေးပါတီ ALP ကဘုံမူကြီးအဆင့်ရှိသူအပါအဝင်၃ဟာစနက်၁၉လက်နဲ့တူကရင်ပြည်နယ်ဖမ်းအံမြို့မှာဖမ်းဆီးခံရတဲ့အခြေအနေတွေမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ် ABS ရဲ့ကဘူကော်မတီဝင်ရဲဘော်မင်းဖေးဟာဒီဇင်ဘာလ28ရက်နေ့ကကချင်ပြည်နယ်လိုင်စာမြို့အတွာစိန်လုံပူးပေါင်းဂိတ်မှာမတရားအတင်းဆက်သွယ်မှုပုံမှန်ဆက်ခွက်တင်တဲ့ဖမ်းဆီးခံရတဲ့အခြေအနေတွေကိုလည်းခြုံငုံပြီးဆွေးနွေးဖြစ်ခဲ့ကြတယ်လို့ဆိုပါတယ်ဒါပေမဲ့အဲ့ဒီအဖွဲ့ဝင်တွေလွတ်မြောက်နိုင်မဲ့အခြေအနေကတော့နိုင်ငံရေးပြည်လည်မှုအခြေအနေပေါ်မှာမူတည်ပါတယ်ဆိုပြီးဘုံမူကြီးခေါ်ကာကအခုလိုပြောပါတယ
်နိုင်ငံရေးရကျွန်တော်တို့ဒီဆိုပါဘောအပြားငါအရေးထားမှုပေါ့ဗျာအဲ့ဒါမျိုးတွေရလို့ရှိရင်ဒီလိုကိစ္စမျိုးတွေကကျွန်တော်တို့ကဆက်လက်ဖြေရှင်းသွားနိုင်တဲ့ဟာဖြစ်ပါတယ
်2018ခုနှစ်အစပိုင်းမှာလုပ်တဲ့အရေးပေါ်အစည်းအဝေးမှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်တွေကြားမှာဒီလိုပြဿနာမျိုးတွေမဖြစ်ပေါ်အောင်တော့လှုံ့ဆော်ဖို့အတွက်မူတွေကိုအခိုင်အမာချမှတ်ရေးဆွဲထားတယ်လို့လည်းဆိုပါတယ်အနာပိုင်းတွေကတရားမဝင်အဖွဲ့အစည်းဖြစ်တတ်မှတ်ထားတဲ့အစင်းအဖွဲ့တွေနဲ့ဆက်နွယ်သူတွေဖြစ်အရေးယူလေးရှိတဲ့မတရားသိမ်းဥပဒေပုံမှန်ဆက်ခွန်တစ်ကိုတော့စစ်အစိုးရအဆက်ဆက်လက်ထက်မှာကလေးကပြင်သုံးလာခဲ့တာဖြစ်ပါတယ်။နိုင်ငံရေးတကြွလှုပ်ရှားသူတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့အမျိုးသားပြန်လည်တင့်မြတ်ရေးကြိုးပမ်းနေတဲ့ကာလမျိုးမှာဒီလိုအရေးယူတာဟာမဖြစ်သင့်ဘူးဆိုပြီးဝေဖန်မှုတွေလည်းရှိနေတာပါ။ပြီးခဲ့တဲ့နှစ်တွေတုန်းကတော့လက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ် ABS ရဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီကရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA တောင်ပိုင်းကရင်အမျိုးသားအစည်းအရုံး KNU နဲ့နောက်ထပ်ကရင်လက်နက်ကိုင်အဖွဲ့နှစ်ဖွဲ့တို့ကိုလည်းမတရားအသိဖြစ်ကနေအစိုးရကပယ်ဖျက်ပေးခဲ့တာဖြစ်ပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတနင်္ဂနွေလုံးဖြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကို2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်။